ပိုလန်နဲ့ဂျာမနီနယ်ကြားအော်ဒါမြစ်ထဲက50တန်လောက်စုပြုံတည်ကျခဲ့တဲ့ဖြစ်ရကြောင်းဘလို့အစိတ်သင့်တည်ဆုံးတယ်လဲဆိုတာကိုသက်ဆိုင်ရာတာဝန်ရှိသူတွေစုံစမ်းစစ်ဆေးနေကြပါတယ်။ဂျာမနီနိုင်ငံဘက်မှာတော့အရာနဲ့ချီတဲ့စေတနာဝန်ထမ်းတွေငါးတေတွေကိုဖယ်ရှားနေကြပါတယ်။နှစ်ပေါင်း40အတွင်းဒီလိုငါးတွေအစုလိုက်တည်ဆုံးတာမျိုးတစ်ခါမှမတွေ့ခဲ့ဘူးလို့ငါးဖန်သမားတစ်ယောက်ကပြောပါတယ်။တက်ခွဲကန်ကနဦးစမ်းသပ်ချက်တွေအရငါးတွေတည်ဆုံးခဲ့တဲ့အူရာမြစ်ရေထဲမှာစားတပ်အမြောက်အများပါဝင်နေတယ်လို့ဖော်ပြပါတယ်။ဒါပေမဲ့ဗဒားအစိတ်တင့်တဲ့ဓာတ်တော်မတွေ့ရတဲ့အကြောင်းပိုလန်သဘာဝပတ်ဝန်းကျင်ထင်းသေးဝန်ကြီးကပြောပါတယ်။အိုရာမြစ်ဟာချက်သမရနိုင်ငံတွေကစီးဆင်းတဲ့မြစ်ဖြစ်ပြီးပိုလန်နဲ့ဂျာမနီနယ်ကြားကိုဖြတ်သန်းစီးဆင်းသွားတာပါ။အခုလိုငါးရဲအစုလိုက်အပြောင်းလဲတည်ဆုံရတဲ့ဖြစ်ရတဲ့ရေအစိတ်တင်တာကိုအဖြစ်ရှာဖို့ထုတ်နိုင်သူကိုပိုလန်ငွေတသန်းဒေါ်လာနဲ့ဆို2,200နဲ့ညီများတဲ့စုငွေကိုစုချမယ်လို့ပိုလန်ပြည်ထောင်စုဝန်ကြီးဌာနကကြေညာထားပါတယ်။